မင်္ဂလာပါရှင်အခုတစ်ပတ်အတွက်ရွေးချယ်တင်ဆက်ဖို့အစီအစဉ်ထားတာကတော့မတန်ဆွဲညမငယ်မမီစင်အောင်ရဲ့ငယ်ဘဝအမတ်တရတွေတန်ဆန်းသူတာမန်လူတွေနဲ့တန်တူဘွေရပညာတတ်တယောက်ဖြစ်ဖို့ရုန်းကန်ကြိုးစားလှုပ်ရှားခဲ့ရတာတွေအခုအချိန်မှာမမီစင်အောင်ဟာမိခင်တစ်ဖြစ်လဲမိသားစုဘဝမှာအိမ်တော်ရှင်မကောင်းတယောက်အဖြစ်သူမရက်တီချက်တွေအကြောင်းကို SBS Radio ကမေးမြန်းထားခဲ့တာပဲဖြစ်ပါတယ်
အဓိကပေါ့ညမရဲ့ငယ်ဘဝစကြောင်းလေးပေါ့နော်အဲ့ဒါနဲ့အရင်စ
ငယ်ဘဝကတော့တမီးရဟွာဟုတ်သူငယ်တန်းကနေပြီးတော့ကိုရန်တီပေါ့နော်ကိုရန်တီကတော့ဒီရွာမှာပဲရွာမှာပဲတောက်လျှောက်တက်ခဲ့ညမရွာရွာအေရီတိုင်းအပေါ်တာမျိုးနဲ့ဒုမြောင်မျိုးတဲ့ပေါ့အရင်တော့ကတော့ဟိုဟာညမစက္ကန်းရလောက်ထိကအဲယုံစားဟိုဟာမြောင်မြောင်မျိုးနဲ့ပဲရှိသေးတယ်ညမတို့မျိုးကလည်းညမတို့ရွာကလည်းအဲမြောင်မြောင်မျိုးနဲ့ထိပဲရှိသေးတယ်အဲစက္ကန်းရကျတော့နဂက်စ်ဖြစ်သွားတော့လေအဲ့မှာရွာရွာတွေအဲ့လိုမျိုးနဲ့ပြန်ခွဲချလိုက်တဲ့ခါကျလပ်ပတ်တာမျိုးနဲ့ဖြစ်သွားကျတော့ညီမရဲ့စာတီးပေါ့နော်ညီမရဲ့စာတီးကအရာတွေတိုင်းလပ်ပတ်တာမျိုးနဲ့တူမြောင်မျိုးတက်ပေါ့အဲ့ဒီမှာအဲကိုရန်အထိပေါ့သူငယ်တန်းကနေကိုရန်အထိပညာသင်ကြားခဲ့ရပေါ့ပညာသင်ကြားခဲ့ရပေါ့ဟုတ်ကိုရန်၁၀တန်း၁၀တန်းရောက်တော့၁၀တန်းကတော့အဲ့လောကလည်းညောင်မြောင်နေရပါပဲရှိသေးတယ်ဆိုတော့၁၀တန်း၁၀တန်းကတော့အလအထကတဲ့အထကတဲ့ညောင်မြောင်မှာ၁၀တန်းအောင်နေ
ညီမအဲ့လိုမျိုးလေဒီငငယ်ကလေးတဲကညီမကဒါပေမဲ့သူစာသင်ရတာမှရောအခက်အခဲအချို့ရှိခဲ့လားမိဘတွေရဲ့ပံ့ပိုးမှုကိုယ့်ရဲ့စိတ်ဓာတ်ပန်းဆိုင်ရာကိုဘယ်လိုမွေးမြူလဲအဲ့ဒါလေးပြောပြပါ
တာမန်ဒူဒီတဲမှာညီမစာသင်ရတယ်ညီမအခက်အခဲရှိခဲ့လားဘယ်လိုကိုယ့်ကိုယ်ကိုစိတ်ဓာတ်ကိုမွေးမြူပြီးတော့ဒီလိုမျိုးဆယ်တန်းအောင်နဲ့အဲ့လိုဘွေးရတဲ့ဒီသင်ကြားခဲ့လဲဆိုတော့ပြောပြပ
ါဟုတ်ဟိုမတန်ဆန်းတယောက်မှပါနော်ငယ်ဘဝကလေအရင်အရေးကြီးမယ်လို့ထင်တယ်အမဘာလို့ဆိုတော့ကိုနဲ့ရှင်လိုက်တယ်ပေါ့နော်ကိုနဲ့ရှင်တယ်နောက်တစ်ခုကကြတော့ညီမဟိုမတန်ဆန်းဖွဲ့စည်းမှအများအကြာကြီးပဲနှစ်အကြာကြီးပဲအလုပ်လုပ်ခဲ့တဲ့အတွက်မတန်ဆန်းနေရဲ့ပြောမယ်ဆိုခံစားချက်တွေပေါ့နော်မတန်ဆန်းနေရဲ့သူတို့ရဲ့ဟိုဖြစ်ပြတဲ့ဖြစ်စဉ်တွေပေါ့နော်အဲဟိုစားတွေအများကြီးတွေ့ခဲ့ပြီးရဲ့ပေါ့အဲ့လိုဆိုတော့ပြီးတော့နောက်တစ်ခုကအဲ့ဒီမတန်ဆန်းတယောက်ရဲ့ပေါ့နော်မတန်ဆန်းတယောက်ရဲ့ကိုအာထုတ်ချစ်စိတ်တွေစူးစမ်းချစ်စိတ်တွေဖြစ်လာတဲ့ဟုတ်စားကဘာနဲ့ဆိုင်လဲဆိုတော့ပတ်ဝန်းကျင်နဲ့လည်းအများကြီးဆိုင်နေနောက်တစ်ခုကကျတော့ကျောင်းပညာပေါ့နော်ညီမဒါညီမရဲ့တယောက်ညီမတယောက်ထည့်ရဲ့ခံယူချက်ပေါ့နော်အဲကျန်တဲ့သူတွေရဲ့ခံယူချက်ကတော့ဒါအမျိုးမျိုး꿰လဲနိုင်နေပေါ့အဲညီမကတော့ကျောင်းဟိုကျောင်းနေခဲ့ရတဲ့ဒီပညာရေးနဲ့လည်းဆိုင်လိမ့်မယ်အဲပြီးတော့လို့ရှိရင်မိသားစုပေါ့နော်မိသားစုဆိုတာထက်အဲ့ဒီဥစ္စာတွေဆနပြောတဲ့ဥစ္စာလိုမျိုးပေါ့အဲ့ဒါတွေမပါခင်ဒီလိုမျိုးခံယူချက်တွေဘလို့ဖြစ်လာလဲဆိုတာအဲကိုရှင်တန်ကြီးထားခဲ့ရတဲ့ပတ်ဝန်းကျင်ဟဲ့ဒါပထမဆုံးနောက်တစ်ခုကအဲမိသားစုရဲ့ပံ့ပိုးမှုပေါ့နော်မိသားစုရဲ့ပံ့ပိုးမှုရဲ့အဲ့ဒီဥစ္စာကောင်းကောင်းလိုအပ်တယ်အမဘာလို့ဆိုတော့တချို့မတန်ဆွမ်းနေဆိုလို့ရှိရင်တွေ့ဘူးရဲ့အိမ်ထဲကနေအိမ်ပြန်မထွက်ရဲဘူးအဲပြီးတော့လို့ရှိရင်ကျောင်းမနေရဲဘူးပေါ့နော်အိမ်ထဲကအိမ်ပြန်ထွက်လိုက်တာနဲ့ဟိုကဲ့ရဲ့ရှုံချရဲပေါ့နော်တနာရဲဆိုတာလေးကဲ့ရဲ့ရှုံချရဲဆိုတာလေးအဲ့ဒီဥစ္စာလေးကိုသူတို့တွေကမခံနိုင်ဘူးမခံစားနိုင်ဘူးပေါ့နော်ဒီမတန်ဆွမ်းတွေကမခံစားနိုင်အဲ့လိုပြောပြီးဆိုတာနဲ့သူတို့တွေဘလို့မှရည်ရည်ချင်းစိတ်မရှိတဲ့အဲ့လိုမျိုးဖြစ်သွားကြတဲ့သူတွေရှိတယ်ပေါ့နော်ဆိုတော့ကညီမတို့ကြတော့ဘလို့ဖြစ်လို့အဲ့လိုဖြစ်ဟိုရည်ရည်နိုင်လဲဆိုညီမတို့ကပတ်ဝန်းကျင်ကောင်းကောင်းနဲ့နေခဲ့ရတယ်ပေါ့နော်ပတ်ဝန်းကျင်ကောင်းကောင်းဆိုတာဘာလို့လဲဆိုတော့ညီမကသူငယ်တန်းကနေပြီးတော့ကိုရန်တီကျွာမှာတက်ခဲ့တယ်လို့ပြောပါတော့အဲ့ဆိုတော့ညီမတောက်လျှောက်နေခဲ့တာကကျွာမှာပဲနေခဲ့တာအဲ့ဒီမတိုင်ခင်သူငယ်တန်းမတက်ခင်သူငယ်တန်းကနေကိုရန်တီမတိုင်ခင်ကလည်းညီမကဒီကျွာမှာပဲကြီးပြင်းခဲ့တာကျွာဆိုတဲ့အတိုင်းကျွာချင်းချင်းလေးလေချင်းချင်းလေးဆိုတော့ဒီလိုပုံနည်းပြလိုက်တာနဲ့ချိဟိုလှမ်းអော်လိုက်တာနဲ့ចានနေရတဲ့နေရာမျိုးလေးយីဆိုတော့ပြောချင်တာဟိုအတိုင်းဝင်ကြီးငယ်ငယ်တယ်ပေါ့နော်ငယ်တယ်ဒီအတိုင်းဝင်ငယ်ငယ်လေးထဲမှာဆိုတော့ဒီလူကြားထဲမှာပဲကြီးပြင်းလာတော့ဘသူကမှလည်းညီမကိုမွေးကလေးကသူတို့ကမြင်ဘူးတယ်လေအဲ့လိုမျိုးမွေးကလေးကမြင်ဘူးတဲ့အတွက်ညီမနည်းနည်းလေးကြီးလာတယ်နည်းနည်းလေးကြီးလာလဲသူတို့အတွက်ကမထူးဆန်းတော့ဘူးလေမြင်ဘူးနေကြကလေးတယောက်ကြီးလာတယ်လို့ပဲမြင်တယ်ပြီးတော့ကိုနဲ့ရွယ်သူဆိုရင်ရောဘယ်လိုမြင်မလဲဆိုတော့ तू ကလည်း तू နဲ့တူတူကြီးလာတဲ့သူဆိုတော့ထူးထူးဆန်းပြီးတော့ဖြစ်မနေ။ဟောနောက်ကိုထက်ငယ်တဲ့ကလေးလေးဆိုတော့ကိုထက်ငယ်တဲ့ကလေးတွေကလည်း तू ကလည်းကိုနောက်မှာမွေးလာတယ်ဆိုတော့ဘယ်လိုပြောမလဲ။ तू ရင်ကိုရှိနေတာကို तू တဖြည်းဖြည်းကြီးလာတယ်တဖြည်းဖြည်း ကြီးကြီးလာရင်လည်းတည်တည်လာတယ်ပေါ့နော်ဒီလိုဒီလိုဖြစ်လာတဲ့အတွက်ညီမကအဲ့ဒီမှာရွာမှာတော့ညီမထူးထူးဆန်းဆန်းလူတယောက်မဖြစ်နေဘူးလေအဲ့လိုမတန်ဆန်းတယောက်ဖြစ်နေတာမှန်တယ်ဒါပေမဲ့သူတို့အတွက်ကထူးထူးဆန်းဆန်းဖြစ်မနေဘူးဖြစ်မနေတဲ့အတွက်သူတို့အမြင်မစိမ့်ဘူးမစိမ့်တော့ညီမကိုအမြင်စိမ့်သလိုမျိုးထူးထူးဆန်းဆန်းလူတယောက်လိုမျိုးကြည့်မနေဘူးကြည့်မနေတော့ညီမနေရတာပိုလွတ်လက်တယ်ပိုလွတ်လက်တော့ပို့ပြီးတော့ကိုကိုကိုယုံကြည်မှုပို့ရှိလာတယ်နောက်တစ်ခုကကြတော့မိသားစုပေါ့နော်မိသားစုကလည်းငငယ်လေးကလေးကကိုကိုဟိုဒီလိုမျိုးနေနိုင်အောင်ပြိုးထောင်လာတယ်ပေါ့နော်ပြိုးထောင်လာတယ်ဆိုထားပါတော့ဟိုထမင်းစားရဲ့ဘာညာဒီចောင်းစာမတင်ခင်ចောင်းစာဆိုတာကဒီလက်နဲ့ရေးကြတယ်ပေါ့နော်ဝါလုံးတို့ကာကြီးတို့လက်နဲ့ရေးကြတယ်အဲ့ဒီဝါလုံးတို့ကာကြီးတို့လက်နဲ့ရေးဖို့ចောင်းကိုမရောက်ခင်အိမ်မှာမိသားစုကအရင်တင်ကြတာညာတော့အပြင်ညီမတို့ခေတုံးကတော့ညီမတို့ခေတုံးကတော့မူဂျိုရဲ့ဘာရဲ့တော့မရှိသေးဘူးပေါ့နော်ရွာလဲရွာဆိုတော့လေမူဂျိုတွေဘာရဲ့တော့မရှိကြသေးဘူးငါးနှစ်ရောက်မှចောင်းပို့တာဆိုတော့ငါးနှစ်မရောက်ခင်ဆက်ချားမှာကလေးတွေဆိုရင်နှစ်နှစ်သုံးနှစ်လောက်တာနဲ့ဝါလုံးကကြီးဆိုတာဒါအိမ်မှာရေးတင်ပြီးနေကြပဲဆိုတော့ညီမကကြတော့ဒီဝါလုံးကကြီးမရေးခင်နှစ်နှစ်ဆိုတဲ့ဟုတ်စာကိုမဖြတ်တန်းခင်ကထားပါတော့ကလေးတွေဆိုရင်အမ6လ10လလောက်ဆိုရင်ဒါပစ္စည်းလေးတွေကိုကင်တတ်တဲ့အွယ်ရောက်ပြီဒီပစ္စည်းလေးတွေကန်တက်တဲ့အရွယ်မှာအမအဲဟိုဟာပေါ့လက်ရှိတဲ့သူပေါ့နော်လက်ရှိတဲ့သူကလက်နဲ့ကန်တာဖြစ်တဲ့ပေါ့ညီမကလည်း6ထောက်ရှိတော့6ထောက်နဲ့ကန်တယ်အဲအဲ့ဒီအချိန်မှာပဲရေတောက်တာတို့ထမင်းစားတာတို့ဟိုဟာနှစ်နှစ်သုံးနှစ်ဆိုတာစားနေပြီလေစားနေပြီဆိုတော့ဒီ6ထောက်နဲ့လောက်ရမယ်ဆိုတာကိုယ့်ရဲ့အသိစိတ်ထဲမှာကိုယ်ရရှိလာတယ်နောက်တစ်ခုကကြတော့အသိစိတ်ထဲမှာရှိလာတဲ့အပေါ်မှာမှဟောမဖိတ်အောင်မစင်အောင်ဘလို့စားရမယ်ဘလို့မာဆိုတာကတော့ထိန်းကြောင်းပေးတယ်ဆိုတာကတော့မိပါပေါ့အဲပုံမှန်ကြီးထွားသလိုပဲဒါပေမဲ့ဘာကွာသွားလဲဆိုတော့သူများလက်နဲ့ကင်တာကိုကိုကချနဲ့ကင်ဒါပဲ꿰သွားတယ်ပေါ့နော်အဲ့လိုမျိုးဆိုတော့ဘလို့ပြောမလဲတခြားသူတွေရဲ့အမြင်မှာလဲအရန်ကြီးထူးဆန်းမနေတော့ဘူးမြမကထောက်လျှောက်ကသူတို့နဲ့ကဟိုပြောမယ်ဆိုလက်ပေါ်တတိနေလာခဲ့အဲပြီးတော့တောရွာလေးလည်းဖြစ်တဲ့အတွက်အဲအကုန်လုံးကတည်နေတယ်အဲဆိုတော့အဲ့ဒီချက်ကလေတော်တော်ကောင်းကောင်းဖြစ်သွားတယ်လို့ထင်တယ်။ဘာလို့ဆိုတော့တော်တော်များများပေါ့မတန်ဆန်းနေတော်တော်များများကိုမေးလိုက်ရင်ပဝန်းကျင်ကဖယ်ကျင်ထားတယ်။မိဘမောင်နှမပေါ့နော်မိသားစုကထိန်ချန်ထားခြင်းခံရတယ်။အဲ့ဒီအပေါ်မှာသူတို့တွေကပုံပြီးအားငယ်လာတယ်။အပြစ်မထွက်ရတော့ဘူးပေါ့နော်။အဲ့လိုမျိုးဆိုမတန်ဆန်းဆိုဟိုမပြရဲဘူးလေ။အိမ်ထဲမှာမတန်ဆန်းတယောက်ရှိရဲဆိုကိုအိမ်မှာမိသားစုတွေမှာမတန်ဆန်းတယောက်ရှိရဲဆိုမပြရဲဘူး။အိမ်ထဲမှာထားတာပေါ့နော်။မပြရဲဘူးအဲ့လိုဆိုတော့သူကအဲ့လိုဟိုကဘယ်လိုပြောမလဲအပြင်ထုတ်ချင်းမခံရတော့ပို့ပြီးတိမ်ငယ်လာနောက်ကိုပို့ရောက်သွားတယ်အဲ့ဒီသဘောပေါ့နော်ဆိုတော့ညီမကကြတော့ငငယ်လေးကလေးကလည်းအဲ့ဒီမိသားစုပေါ့နော်မိသားစုရဲ့အဲ့လိုခွန်အားကြီးအများကြီးပေးရရင်ခံရတယ်ပြီးတော့အဲ့ဒီမိတ်ဆွေအပေါင်းအသင်းတွေကလည်းအဲ့လိုမျိုးခွဲခြားဆက်ဆံခြင်းမရှိတဲ့အတွက်လည်းဟိုပို့ပြီးတော့ခွန်အားကြီးရရပေါ့နော်အဲ့ဒါအများကြီးပါလိမ့်အများကြီးသက်ဆိုင်တယ်
ညီမအဲ့ဆိုရင်ဆယ်တန်းအောင်ပြီးတော့တက်ကလို့တက်တဲ့အခါမှာရောညီမဘွဲရတဲ့ဒီတင်ကြခဲ့ရတဲ့အခြေအနေလေးပြောပြပါအောင
်ဟုတ်အဲ့ဒီနေရာညီမအတွက်အများကြီးပြောင်းလဲခဲ့တဲ့နေရာလို့ပြောလို့ရရပါတော့ညီမတို့ကဟိုဆင်းရဲတယ်ပေါ့ဆင်းရဲတယ်ဆင်းရဲတော့ကိုတန်းရွာမှာကိုတန်းထိပေါ့နော်ကိုတန်းထိနေတော့ဘယ်လိုဖြစ်လဲဆိုတော့တွဲဘက်တောင်မှအဲ့တော့ကတရားဝင်တဲ့ဘက်တွဲဘက်မှာဟုတ်သေးဘူးပေါ့နော်ညီမတို့ကြောင်းလေးကတွဲဘက်မဟုတ်သေးဘူးလေးတွေလည်းပညာသင်ရတာအဆင်ပြေအောင်ဘာညာဆိုပြီးလူကြီးရတယ်ဒီတော့အလူကြီးတွေကပေါ့နော်မရမကနဲ့ဒီတွဲဘက်လေးကိုဖြစ်အောင်လုပ်ပေးထားရပေါ့နော်ဒါပေမဲ့တရားဝင်တွဲဘက်တော့မဟုတ်ဘူးကိုတန်းထီတောင်မှတရားဝင်တွဲဘက်မဟုတ်သေးဘူးအဲ့တော့ဆယ်တန်းရောက်တော့အဲ့လိုတရားတွဲဘက်တွေထားလို့မရဘူးဆိုပြီးတော့ဖြစ်ရောဖြစ်ကောဖြစ်ကောအမဇလန်ကဘယ်လိုဖြစ်လဲဆိုညီမတို့ကငကိုကလေးကအမရဲ့ရွာမှာတောင်မှကိုယ့်အထက်ကိုဒီရွာကျောင်းလေးမှာတောင်မှအကြောင်းလားကလေးပေးတာတောင်မှကိုယ့်အကူမတတ်နိုင်ဘူးအမအတိုင်းပြောရအောင်ကျောင်းလားကလေးပြီးပြီးတော့မတက်နိုင်တဲ့အပေါ်မှာဆယ်တန်းကိုတခြားနယ်မြို့တို့ခုမှာတခြားမြို့တို့ခုမှာတတ်ဖို့ဆိုတော့ဘလို့မှမလွယ်ဘူးအမမလွယ်တော့ဘလို့ဖြစ်လဲဆိုတော့ညီမကပြီးတော့တယောက်တည်းသွားလို့မရညီမရဲ့အမနဲ့သွားရတာပေါ့နော်နှစ်ယောက်စည်းရိတ်ဆိုတော့ပို့ဆိုးတာပေါ့သူများတွေကဒီမှာတယောက်စည်းရိတ်ဆိုပြီးနေပြီကိုကနှစ်ယောက်စည်းရိတ်ဆိုတော့ပို့ဆိုးတာပေါ့နော်ဆိုတော့ကျောင်းတက်ဖို့အရင်အခက်ခဲဖြစ်တယ်ပေါ့နော်ကြောက်တော့ဘူးအရန်ခက်ခဲဖြစ်တဲ့ခါမှာဘယ်လိုဖြစ်လဲဆိုတော့ကန်ကောင်းသွားတယ်ပေါ့နော်ညီမကန်ကောင်းသွားတာပေါ့အဲ့မှာအဲ့ကိုရန်ဟိုက ငါတို့မပြီးသေးခင်မှာအဲ့ဟိုอ่ะပေါ့ဟောမပြီးသေးခင်မပြီးွားရေဖြေးပြီးွားရေဖြေးပြီးသွားလို့မှာမှာចောင်းွားကို10လမ်းဒီမှာမရှိတော့ဘူးဘာညာအကုန်လုံးဖြစ်သွားပြီဗောနော်အဲ့ချိန်မှာဟိုอ่ะပေါ့ဒီမြို့နယ်ပညာရေးဟိုမြောင်းမြောင်းမြို့နယ်ပညာရေးဟိုอ่ะလေဒီစစ်စေးရေးပါလေဟိုနေဖြစ်တော့အဲ့ចောင်းဟိုလာပြီးစစ်စေးရာရွာရွာចောင်းလာစရာအာနဲ့အဲ့ចောင်းကဆရာမဆရာမဆိုညီမရဲ့လက်ဦးဆရာလို့ပြောလို့ရတယ်။ပြောလို့ရတယ်မဟုတ်ပြောလို့လက်ဦးဆရာပေါ့နော်။အဲ့ဆရာမအဲ့ဆရာမဆိုရင်အဲဒါညီမငငယ်တုန်းကဆိုရင်အဲ့လိုမျိုးခြေထောက်လေးကိုကမ်းပြီးတော့ဝါလုံးဆိုဘလို့လှအောင်ရေးရဲအဲ့လိုမျိုးတင်ပေးရ။သူတခြားကလေးတွေကိုလက်နဲ့ရေးရဲဆိုသူသူ့မှာခြေထောက်တွေပါရဲအဲ့လိုမျိုးမခွဲခြားဘူး။အဲ့လိုကမ်းပြီးတော့တခြားတင်ပေးရပေါ့။အဲ့ဒါဆိုဘလို့လှအောင်ရေးရဲဆိုတော့ဆရာမပေါ့နော်။အဲ့ဆရာမအဲ့လိုညီမဘဝရဲ့မှတ်မှတ်ရရဆရာမပေါ့နော်။အဲ့ဆရာမပဲအဲ့ကိုရန်ပြီးတော့လည်းအဲ့ဟိုစစ်စေးရေးဝင်လာတဲ့အခါမှာအဲ့ဟိုနေကိုပညာရေးမှုတွေ့ပြရနိုင်မှုနဲ့တွေ့ပြရဒီကလေးလေးကဒီလိုလေးပေါ့နော်ဒီလိုမျိုးဟိုကြောင်းတက်ဖို့လည်းခက်ခဲဖြစ်နေတဲ့အဲ့လိုမျိုးလည်းပြောမှာပေါ့နော်ဆိုတော့အဲ့နဲ့ဟာအဲ့ဒါဆိုလို့ရှိရင်ကြောင်းကဆက်တက်ရမှာပေါ့အဲ့ပြီးတော့အဲ့ရဟိုခါရကဥက္ကဋ္ဌไอ้ตรงอ่ะเหรอลิเอลียาหัวบมุยจิโชวินဆိုတာไอ้ตรงไอ้ตรงก็ขยันช่วยอยู่เนาะอะบ้ายังใส่ဝင်ซ่าอ่ะอะไรอยู่ยังใส่ဝင်ซ่าแล้วตอนซ้ํากะเลียก็หลุดไปเลยไอ้ဆိုပြီးတော့อ่าเนญาติก็อะไรပြောเลยပြောญาติก็ပြောเลยป่ะเนาะပြောပြီးတော့จ้างทาไปมั้ยทาไปเลยมั้ยบ่ปัญญาหมู่อ่ะป่ะเนาะแล้วไอ้ဆိုပြီးတော့อ่าเนยังเสร็จไปมั้ยဆိုပြီးတော့อ่าเนเปลี่ยนมาอ่ะป่ะမျိုးနဲ့ပညာမှုတွေပြန်လာပြီးတော့အဲမှဟိုနောက်ကြတော့ဆောင်းပွဲဖြေခံနေအဘနဲ့အရင်တွေ့ပြီးမယ်တဲ့ဆိုပြီးအဲ့ဒါနဲ့အမတွေ့ပြီးတယ်ပေါ့ခေါ်လိုက်တယ်ပေါ့အဲចောင်းတက်ခံနေចောင်းတက်ခံနေသူများတွေသွားနေပြီသူများတွေတော်တော်သွားနေကြပြီကြားနေပြီသွားနေတာဟိုចောင်း10တန်းတက်ဖို့ဆိုပြီးတော့လေအစပြုတ်နေကြတယ်ကျူရှင်နေပါတယ်တော့ကျော်ဆိုးကျူပြီးတော့တက်ဖို့ဆိုပြီးသွားကြပြီရွာလူတွေပေါ့နော်ကိုကတယောက်တည်းရွာမှာចိုင်ခဲ့ရလေအဲ့ဒီလင်းကအရန်ခံစားရတယ်ပေါ့နော်ဟိုကိုနဲ့ရွယ်သူအတန်းလူငွေချင်းတွေသွားကြရပေါ့နော်ကိုမတက်နိုင်ဘူးလေကိုမတက်နိုင်တော့လေအရန်ခံစားရရပေါ့နော်အဲ့ဒီလင်းဟိုဘာလို့မှပြောလို့မရအဲ့ဆိုအဲ့ချိန်မှာပဲအဲ့ရလာခေါ်လေလာခဲ့ပေါ့နော်လာခဲ့ဟိုအဖြစ်အဘာနဲ့တွေ့ပြီးမှမလို့ဆိုရနဲ့အဲတွေ့ပြီးပြီးတော့အဲ့ရမာမအကောင်းဆုံးကြောင်းပေါ့နော်နာမည်ကြီးဆုံးကြောင်းနှစ်ကြောင်းတည်းကနေရွေးဟာကြောင်းနှစ်ကြောင်းရှိတာဟုတ်တင်းနဲ့ချောင်းနဲ့လေအဲကြိုက်တဲ့ကြောင်းကိုရွေးထားပေးမယ်အစီအပြေအောင်ထားပေးမယ်လောက်ပေးမယ်အမျိုးဆိုအားနဲ့ဒီမှာအထာကတိကိုရွေးလိုက်တာအထာကတိကိုရွေးလိုက်တယ်ရွေးလိုက်တော့အမကျူရှင်နေပါရအစားလေးအလိုမျိုးအဲ့ဒီအဟုန်းနာမည်ကြီးကျူရှင်ပေါ့နော်အဲ့ဒီဆရာလည်းပြီးတော့အဲ့ဒီကြောင်ကျိုးတော်ဆောင်ပဲအဲ့ဆရာလည်းလေအဲ့ကျူရှင်ဆရာလည်းလေဆိုတော့အမလည်းဟိုဘာသာတော်ကျူရှင်ကြီးပေးပြီးတော့ဆရာတွေကလည်းခိုက်ပေးပေါ့နော်ခိုက်ပေးဆိုတော့အမ10တန်းကိုအမစာပေါ့ညီမဘဝစာပြီးပြောင်းလဲခဲ့တယ်ပေါ့နော်အဲ့မှာလူကြီးတွေကပံ့ပိုးကူညီမှုနဲ့ပေါ့နော်အမစာပြီးတော့ပြောင်းလဲအမပဲအကုန်လုံးစားစီစားတာစားအကုန်လုံးပေါ့နော်ညီမအကုန်လုံးကိုအဲ့လိုမျိုးလိုက်လှုပ်ပေးကြရပါတော့ပြီးတော့အဲ့ရအကျိုးတော်ဆောင်ကြီးလေအထက်ကတည်းကအကျိုးတော်ဆောင်ကြီးအရန်ကောင်းတယ်ညီမကိုလေအကုန်လုံးလိုက်လှုပ်ပေးရလေအဲ့လိုမျိုးပေါ့နော်ဟိုကျေးဇူးတင်လိုက်သူတွေပေါ့နော်ညီမရဲ့ကျေးဇူးတင်လိုက်သူတွေအကုန်လုံးပေါ့ဟိုကျေးဇူးရှင်နေအများကြီးပဲပေါ့နော်အဲ့ကျေးဇူးရှင်နေအများကြီးပဲအဲ့လိုမျိုးဟိုအဲ့ဒါနဲ့အမှညီမကိုကျောင်းခန်းလေးတစ်ခန်းအခန်းလေးတစ်ခန်းကိုသူကဟိုလောက်ပြီ။ဟိုအိမ်လေးလိုမျိုးလေအိမ်ခန်းလေးလိုမျိုးဖွဲ့စည်းပေးလိုက်တယ်ပေါ့နော်အမလိုအပ်တာတွေအစုံထည့်ပေးပြီးတော့လေသူတို့အဲ့လိုမျိုးညီမနှစ်ယောက်ထမင်းလေးချက်စားကြရမလို့အဲ့ဆိုင်တဲ့ဆိုင်ရနေပြီးတော့ခြိုင်ဆွဲသူတို့မနှက်ညက်နေလာပို့ပြီးဆိုင်ရလည်းလို့အကုန်လုံးအစင်ပြင်မောင်မရဲ့အကုန်လုံးစာဝဲကျူးစားဆိုပြီးတော့ဒါမဲ့ညီမကကိုရန်ကြီးကလည်းရောင်းမှာပဲတက်ခဲ့ရဆိုတော့လေဟိုဟိုနေဖြစ်တာပေါ့နော်ဟိုအခြေခံလည်းမကောင်းဘူးပေါ့နော်ဘာပဲပြောဟိုကျွားကလေးနဲ့တော့ကလေးနဲ့အဲ sorry ရာရွာကလေးနဲ့အဲမြို့ကလေးနဲ့ကွာတယ်အမဟိုညံဟိုနင်းချင်းလေထမ်းမြမှုချင်းပြီးတော့သူတို့ရဲ့ဟိုပါပေါ့နော်ခြေကန်ချင်းကကိုမတူတာမှနှစ်ချင
်းပေါက်ခဲ
့ဟောနှစ်ချင်းပေါက်နှစ်ချင်းတော့ပေါက်တယ်ဟာနှစ်ချင်းပေါက်တယ်အမှတ်ကလည်း300ကျော်တော့ပေါ့နော်300ကျော်ဟာအဲတက်ဆိုတက်တော့လဲအဲ့လိုပဲသူတို့ကအဲ့လိုမြမကိုဘယ်လိုပြောမလဲ จ้าวတ်ဖို့အတွက်ဆိုပြီးတော့အလိုမျိုးပတ်စံစုပေးထားတာပေါ့နော်တချို့တွေအလိုလှူလဲလူကြလေလူကြတော့အဲ့လူကြီးတွေကပဲသူတို့အဲ့ပတ်စံကိုဗန်ထဲထည့်ပေးထားတယ်တန်နေထည့်ပေးထားပြီးတော့ပြီးလို့ရှိရင်ညီမကိုကြတော့လို့တလကိုအသုံးစေးဘလောက်ကုန်လဲဆိုသူတို့ရဲ့သူတို့လည်းတွက်တယ်ကိုလည်းတွက်ပြီးတော့ပေါ့နော်ပြည့်ညရိတ်ချပြီးတော့ပေးတယ်တလကိုဘလောက်ဆိုပြီးအဲ့လိုမျိုးပေးရပေါ့နော်ပေးရပြီးတော့မှစပိန်လို့မြောင်မြောင်ဟိုအားဟိုအားမှာတက်တာပသိမ်မှာတက်တာပသိမ်တက်တော့မှာတက်တော့လေပသိမ်မှာတက်တော့စပိန်ကလိုတယ်လေအဲ့လိုမျိုးလိုအပ်တဲ့ဟာမှန်တယ်မြတ်ပေါ့မာသူတို့အကုန်လုံးဖြည့်ဆည်းပေးရပေါ့နော်နေတာကကြတော့အဲ့ကျောင်းထဲမှာလေအဲ့ဂျူတာတွေနေတဲ့အဆောင်ပေါ့နော်အဲဂျူတာတွေနေတဲ့အဆောင်မှာဆိုဟိုကျောင်းလူတွေထားလို့မရလေဒါပေမဲ့ညီမတို့တော့ဘယ်လိုမျိုးသူတို့အခန်းတစ်ခန်းပြီးထားရပေါ့နော်ဆရာမတွေနဲ့အတူတူထားတော့ပို့ပြီးတော့ဟိုကိုယ့်အတွက်လည်းလုံခြုံမှုကိုရှိရပေါ့နော်သူတို့ကတော့အဲ့လိုမျိုးဟိုအရန်ထောက်စေကြရပေါ့အဲ့လိုလှုပ်ပေးကြရအဲ့လိုလှုပ်ပြီးတော့ဟိုဘယ်လိုပြောမလဲအခက်ခဲမရှိဘူးပေါ့အမရဲ့အဲ့လိုမျိုးကိုယ်တန်းလောက်ထိကတော့ကိုယ်ယုံကန်ပြီးတော့ပေါ့နော်အသေးအတန်ယုံကန်ပြီးတော့တက်ခဲရရပေါ့နော်ဒါပေမဲ့အဲအဲ့ဒီ၁၀တန်းမှာစပြီးပြောင်းလဲသွားခဲ့တာပေါ့နော်ညီမဒီလူကြီးရဲ့ပံ့ပိုးမှုနဲ့လူကြီးရဲ့အကူအညီပေါ့နော်ဒီအရေးကြောင့်အခက်အခဲမရှိတကယ်ကိုအခက်အခဲမရှိပါအကုန်လုံးကလေအစင်သိအစင်သိဆိုတာကြီးပဲပေါ့နော်အဲ့လိုမျိုးပါ
အထူးပြုနေဒီမှာကြားပြီးခဲ့တ
ာဟိုဟာစိတ်ရင်းပညာမှာ BSC STEP ဟာ
အခုလိုတွေးဆမေးမြန်းမှုကိုမြန်မာပြည်ကသတင်းကြောင့်ယူလွင်ဆိုက SBS Radio ကိုပေးပို့ထားတာပါကျေးဇူးတင်ပါတယ်ရှင
် SBS မြန်မာပိုင်းကို Radio Online နဲ့ Mobile ကနေရယူနာဆင်နိုင်ပါတယ်